စစ်တွေမျိုးအတွင်းကကမ်ဘောဇားပိုင်ခွင့်နှစ်ကိုဒီကနေ့ညနေပိုင်းကဓမြလာတိုက်သူ၄ဦးထဲကတဦးကိုဖမ်းဆီးထားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်စစ်တွေမျိုးအတွင်းကကမ်ဘောဇားပိုင်ခွင့်နှစ်ကိုဒီကနေ့ညနေ၄နာရီကျော်လောက်က hijack ကအမျိုးသားမော်တော်ယာဉ်တစ်စီးနဲ့အမျိုးသား၄ဦးကလာရောက်ပြီးဓမြတိုက်ခိုက်တာကြောင့်ကြာသိန်း1800ကျော်ပါသွားခဲ့ပါတယ်။လက်ရှိချိန်မှာတော့အဲ့ဒီထဲကတဦးကိုမော်တော်ယာဉ်နဲ့အတူဖမ်းဆီးထားပြီးကျန်တဲ့၃ယောက်ကတော့ငွေသားသိန်း1800နဲ့အတူထွက်ပြေးနေတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။
ငါးနာရီကျော်လောက်မှဆင်းနေပြီ။ဒီဖြစ်ချင်းက၄နိုင်ဆန်းလာပါတယ်။၄နိုင်ဆန်းလာမှကံမောသဘာနဲ့အားကုန်ကိုဒီလေးရောက်ဝင်လာတယ်။သူကဖန်ပိတ်ချင်ဖြစ်တယ်။ဖန်ပိတ်ချင်ဖြစ်တဲ့အခါကိုအံဝင်နောက်ပေါက်ကနေပြန်တယ်။ဒီပြည့်ရသူကြီးဓာရီကိုအဆူနဲ့ဆာလာကြီးဒီဆဲရောက်တဲ့အခါမှာဓာရီပုံပြေကသင်္ချောက်ကိုညှာခိုင်းတယ်။ဒီပြည့်နေတဲ့အချိန်အဲမှာကြီးချက်သိန်းထောင်ချီလာတော့ဒီပါပါပါ။အဲဒီတရေရတဲ့ကျွန်တော်တို့ဒီစစ်တွေတို့ထဲမှာဒီမိတ်တပ်ဖွဲ့ဝင်တွေနဲ့ဒီသေးရတယ်။ဘာလို့ဖန်ပိတ်နေလို့လဲ။ကားလည်းတယောက်ပဲမိရတယ်။တယောက်သူတို့မိရနေရတော့ကျွန်တော်စစ်ပေးမိကဝိုင်းလို့ပြောတယ်ဒီမှာကျွန်တော်အရင်ကမီးရက်ရှိတာကိုမီးရက်အဝိုင်းကိုပြောပါတယ်
အဲ့ဒီကမ်ဘောဇားပိုင်ခွင့်နှစ်ဟာစစ်တွေမျိုးမစေးနီးမှတည်ရှိတာဖြစ်ပြီးလက်ရှိရှင်မှာတော့အဲ့ဒီဘန်ရှင်မှာလုံခြုံရေးတင်းကြပ်ထားပြီးထွက်ပြေးနေတဲ့၃ယောက်ကိုဖမ်းမိဖို့ဆောင်ရွက်နေတယ်လို့တပ်မတော်ဖက်ကပြောဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တွေမျိုးပေါ်ကတပ်ဆိုင်ရာအာဏာပိုင်တွေကိုဝီရော်ရဲကဆက်တွေ့ခဲ့ပေမဲ့လည်းအကြောင်းတစုံတရာတုံ့ပြန်မှုမရရှိခဲ့တာလည်းဖြစ်ပါတယ်ကျွန်တော်တပ်နိုင်စစ်တွေကလည်းတင်ပြပို့ထားပါတယ်